Welcome to the Voice of America in Burmese.
မင်္ဂလာနဲ့ကဲမရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2019ခုနှစ်ဒီဇင်ဘာလ23ရက်စနေနေ့မနက်ဖြန် VOA စီစဉ်တွေစတင်နေပါပြီ။ 9 မီတာ 24.32 နဲ့ 40 ရို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်တော့အောင်ပါဒီမနက်ခင်းသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့အတူကြီးညာပြီးသွားမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာအခွန်စနစ်တစ်ကိုဒီတော့ကြာနေမှာလက်မှတ်ရေးထူအတည်ပြုလိုက်ပါပြီ။ကုလသမဂ္ဂလူကြိုရေးကောင်စီမှမြောက်ကိုရီးယားနိုင်ငံအပေါ်ကိုပိတ်ဆို့တံခတ်မှုအစ်ထက်မှန်ချမှတ်လိုက်ပါတယ်။ဒါလို့ထိတ်တန့်ရောက်တဲ့တင်းတွေကိုကြီးညာပေးသွားမှာပါ။မှတ်ခွန်ညွှန်ရေး
။အခုမနက်ခင်းနားဆင်ရမယ့်နိုင်ငံတကာသတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံကစစ်ဖက်အရာရှိတအူးကိုရခိုင်မြောက်ပိုင်းကပြည်ပခါရီမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအမေရိကန်ပိတ်ဆို့တံခတ်လိုက်တာဟာဘယ်အခြေအနေထိတက်ရောက်မှုရှိနိုင်ပါသလဲ။
I can't comment on the question of the international court and that sort of thing because I just don't know enough about the legal aspects.
နိုင်ငံတကာရာဇဝတ်ခုံရုံးထိရောက်နိုင်မလားဆိုတာကိုပါမောက်ခဒေးဗစ်စတိုက်ပတ်ရဲ့တုံ့တက်ချက်နဲ့အတူနားဆင်ရမှာပါ။တနင်္လာရီကြာနဲ့မှမဲဆွယ်အပြုံသရော်စာရေးသားဖော်ပြတာကြောင့်တာဝန်ခံအယ်ဒီတာကိုသတင်းမီဒီယာဥပဒေပုံမှန်နဲ့တရားစွဲထားပါတယ်။နိုင်ငံတကာသတင်းလွှာမှာတော့အမေရိကန်မှာလုပ်ငန်းရှင်တွေကိုအခွန်လျှော့ပေးလိုက်တဲ့ဥပဒေကြောင့်တရုတ်နိုင်ငံရဲ့စီးပွားရေးကိုဘယ်လိုရိုက်ခတ်နိုင်တယ်လဲဆိုတာပြောပြပေးသွားဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့သမ္မတတည်ထောင်ကာလပထမနှစ်အတွင်းအကြီးမားဆုံးအောင်မြင်မှုဖြစ်တဲ့အခွန်စနစ်ပြောင်းလဲတဲ့ဥပဒေကိုတောက်ကြနေကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်။ဒေါ်လာ 1.5 ထရီလီယံရှော့ကောက်မဲ့ဒီဥပဒေကိုအားလိုက်ရတဲ့အတွက်ဖလော်ရီဒါပြည်နယ်ကိုမတော်ရောက်ခင်မှာပဲဝါရှင်တန်မှာသမ္မတကလက်မှတ်ရေးထိုးလိုက်တာပါခရစ်စမတ်မတိုင်ခင်မှာဒီအခွန်ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခြင်းနေခဲ့တာလို့လည်းသူကပြောပါတယ်သူ့ကိုဂတိမတည်တဲ့လူလို့ပြောမှမျိုးကိုမလို့လားပဲအခုတော့ဂတိအတိုင်းလုပ်ခဲ့ပြီလို့သတင်းတော်တွေကိုပြောခဲ့ပါတယ်ဒီမိုကရက်လွှတ်တော်အမတ်တွေကတော့ဒီအခွန်စနစ်သစ်ဟာချမ်းသာတဲ့လူရင်းစားတွေအတွက်သာအကျိုးရှိမှာဖြစ်ပြီးတော့တာမန်လူအတွက်တော့တိတ်ထူးကြမှာမဟုတ်ဘူးလို့ပြစ်တင်ဝေဖန်တဲ့အပေါ်ထရမ့်က Twitter ကနေတုံ့ပြန်ခဲ့ပါတယ်အမေရိကန်65ရာခိုင်နှုန်းဟာအခွန်လျှော့ပေးရမှာဖြစ်ပြီးအစိုးဆုံးအခြေအနေကတော့အရင်ကအတိုင်းပေးရမှာပါဒါပေမဲ့လည်းဒီမိုကရက်တစ်ကတော့အခွန်တိုးကောက်ချင်ရတယ်ဆိုပြီးထရမ့်ကဝေဖန်ရေးသားခဲ့တာပါဒါအပြင်အားလိုက်ရတဲ့နှစ်သစ်ကူကာလအတွက်အစိုးရလဲပတ်နိုင်မဲ့အသုံးစရိတ်ဒီငွေခွင့်ပြုတဲ့ဥပဒေကိုလည်းသမရကလက်မှတ်ရေးထိုးခဲ့ပါတယ်ရက်30အသုံးစရိတ်အတွက်ဗဏ္ဍာငွေသုံးဆွဲခွင့်ပြုလိုက်တာကြောင့်ဇန်နဝါရီလကုန်ပိုင်းထိအစိုးရလုပ်ငန်းတွေဆက်လက်လဲပတ်နိုင်မှာပါ။ထရမ့်အစိုးရဟာ1980ခုနှစ်တွေကတည်းကသုံးဆွဲလာခဲ့တဲ့အခွန်စနစ်ကိုပြောင်းလဲခဲ့တဲ့အတွက်ကော်ပိုရေးရှင်းကြီးတွေအနေနဲ့35ရာခိုင်နှုန်းကနေ27ရာခိုင်နှုန်းထိအခွန်လျှော့ချသွားမှာဖြစ်ပြီးလူအများစုအတွက်လည်းနှစ်အတော်ကြာအခွန်လျှော့ပေးဆောင်ရမှာပါ။ဒါပေမဲ့လည်းဒီမိုကရက်တွေကတော့အခွန်စနစ်သစ်ဟာချမ်းသာတဲ့လုပ်ငန်းရှင်ကြီးတွေကိုသာအကျိုးဖြစ်ထွန်းစီမှာဖြစ်ပြီးတော့နိုင်ငံအနေနဲ့လက်ရှိတင်ချိနေတဲ့အကျွေး20ထရီလီယံမှာ10နှစ်အတွင်းနောက်ထပ် 1.5 ထရီလီယံလောက်ထပ်တိုးသွားမှာဖြစ်တဲ့ဆိုပြီးတော့ပြစ်တင်ဝေဖန်ထားပါတယ်ခင်ဗျာ
ဂျေရုဆလင်ကိုအစ္စရေးမြို့တော်ဖြစ်နေတတ်မှတ်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာကိုမကျေနပ်တဲ့ဆန္ဒပြမှုတွေဆက်ပြီးပေါ်ပေါက်နေပြီးတော့တောက်ကြန်နေကတော့ဂါဇာမှာအစ္စရေးတပ်တွေနဲ့ဖြစ်ပွားတဲ့အဓိကရုံးတွေအတွင်းပါလက်စတိုင်းသား2ဦးသေဆုံးခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကြီးကအမေရိကန်ရဲ့ဆုံးဖြတ်ချက်ကိုပယ်ချတဲ့အဆိုပြုချက်ကိုအတည်ပြုပေးခဲ့ပြီးတဲ့နောက်တနေ့မှာပဲအခုလိုအကြမ်းဖက်မှုတွေဆက်ပြီးဖြစ်ပွားနေတာပါ။အစ္စရေးနဲ့နယ်စပ်တချို့မှာအဓိကရုံးတွေဖြစ်ပွားခဲ့တာဖြစ်ပြီးမီးလောင်မှုကြောင့်အသက် 24 နှစ်နဲ့ 29 နှစ်အရွယ် 2 ဦးသေဆုံးခဲ့ရတယ်လို့ဟမတ်စ်တွေရဲ့လက်အောက်ကဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂါဇာကတောက်ကြံနေဆန္ဒပြပွဲတွေမှာပါလက်စတိုင်းသား 2,000 လောက်ပါဝင်ခဲ့ကြတာပါ။အမေရိကန်ကအစ္စရေးတိုင်းရင်းကို Tel Aviv ကနေဂျေရုဆလင်ကိုပြောင်းရွှေ့မယ်လို့ကြေညာခဲ့ပြီးချိန်ကစပြီးဟမတ်စ်တွေကအမျက်ထွက်တဲ့နေ့ Day of Rage ကျင်းပဖို့ပါလက်စတိုင်းတွေကိုပန်ချခဲ့တာဖြစ်ပြီးအခုတောက်ကြံနေမှာတော့တတိယမြောက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။
နျူကလ িয়ার နဲ့ပယ်ရင်တဲ့ဒုံးကျည်ဆန်းသက်မှုတွေကြောင့်မြောက်ကိုရီးယားအစိုးရဘောကုလသမဂ္ဂလူကြိုရေးကောင်စီကပိတ်ဆို့တံခတ်မှုတစ်တင်းကြီးစင်ညွတ်တဲ့ထပ်မံချမှတ်လိုက်ပါတယ်။အရင်တုန်းကလိုပဲမြောက်ကိုရီးယားအစိုးရရဲ့ရန်လိုတဲ့ဆောင်ရွက်မှုတွေနဲ့ကန့်ညီတဲ့နိုင်ငံတကာပိတ်ဆို့တံခတ်မှုတွေကိုဆက်ချမှတ်မှာဖြစ်တယ်လို့ကုလဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟဲလီကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုညွှန်ပြောဆိုခဲ့ပါတယ်။ ဒီနေ့အတွင်းချမှတ်ခဲ့တဲ့ပိတ်ဆို့တံခါးမှု၃ခုအပေါ်ခြေခံပြီးအခုအဆိုပြုချက်တစ်ခုထပ်မံချမှတ်တာပါဒီပိတ်ဆို့တံခါးမှုတစ်စတင်တက်ဝင်ပြီဆိုရင်တော့မြောက်ကိုရီးယားအနေနဲ့ဓာတ်ဆီနဲ့ဒီဇယ်လိုလောင်စာဆီပေပါ၅သိန်းသာတင်သွင်းနိုင်မှာဖြစ်ပြီးဒါဟာ2016ခုနှစ်ကတင်သွင်းနေတဲ့လောင်စာဆီပေပါ4.5သန်းထက်အများကြီးလျော့နေသွားတာပါဒါပေမဲ့လည်းပဲလုံခြုံရေးကောင်စီရဲ့ခွင့်ပြုချက်နဲ့တချို့ကိစ္စတွေအတွက်ထပ်မံတင်သွင်းခွင့်ရရှိနိုင်ပါတယ်ဒါပြင်နိုင်ငံရဲ့ချမလွတ်လွတ်နေတဲ့မြောက်ကိုရီးယားနိုင်ငံသားတွေစီကပြန်ပို့နေတဲ့ငွေပမာဏကိုလည်းကန့်သတ်နိုင်မှာဖြစ်ပြီးသူတို့အနေနဲ့နှစ်နှစ်အတွင်းမြောက်ကိုရီးယားကိုပြန်ရမှာပါဒီလိုပြန်ပို့တဲ့ငွေတွေကိုတစ်စိတ်ကပိုင်းဒါမှမဟုတ်အားလုံးကိုမြောက်ကိုရီးယားအစိုးရကတင်ဆက်ပြီးတော့နျူကလ িয়ার လက်နက်ဆန်သတ်မှုလိုတရားမဝင်စီစဉ်တွေအတွက်အသုံးပြုနေတာပါတရုတ်နိုင်ငံမှာမြောက်ကိုရီးယားနိုင်ငံသား9000ကနေ10000အထိလွတ်လွတ်နေပြီးရုရှားမှာ3000လောက်ရှိနေကြောင်းအမေရိကန်ကခန့်မှန်းထားပါတယ်ကုလလွန်ကြိုရေးကောင်စီမှာ15မိနစ်ကန့်ကွက်သူမရှိဘဲတန်ခတ်မှုတစ်ချမှတ်နိုင်တာဟာကဘာကြီးအနေနဲ့လူသားတွေပျက်စီးဆုံးရှုံးမှုထက်ငြိမ်းချမ်းရေးကိုသာလိုချင်လို့ဖြစ်တဲ့ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတွစ်တာမှာတောက်ကြနေကရေးသားခဲ့ပါတယ်ခင်ဗျာ
ကုလသမဂ္ဂအထင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကုလသမဂ္ဂကလင်းမြန်ရန်ပုံခွင့်အဖွဲ့ UNICEF ရဲ့အမှုဆောင်ညွှန်ကြားမှုအသစ်ဖြစ်တဲ့ Henrietta Hotman Ford ကိုခန့်လိုက်ပါတယ်။သူဟာ UNICEF အမှုဆောင်ဒါရိုက်တာအဖြစ်နဲ့2010ကတည်းကတာဝန်ယူခဲ့သူ Anthony Lake ရဲ့နေရာကိုဆက်ခံခဲ့တာဖြစ်ပါတယ်။ Ms. Ford ဟာ USAID American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီရဲ့ပထမဆုံးအမျိုးသမီးအုပ်ချုပ်ရေးမှူးဖြစ်တဲ့2008ခုနှစ်ကနေ2009ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူပါ။သူဟာ USAID မှာအာရှဒေသဆိုင်ရာလက်ထောက်အုပ်ချုပ်ရေးမှူးအဖြစ်နဲ့လည်းအစောပိုင်းကတာဝန်ယူခဲ့ပါတယ်။ဒါအပြင်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနမှရောအမေရိကန်ပြည်ထောင်စုငွေဒင်းကားသွန်းဆက်ရောက်မှပါလှုပ်ဆောင်ခဲ့သူပါ။သူကမိသားစုပိုင်း Hotman နိုင်ငံတကာကုမ္ပဏီဘုတ်အဖွဲ့အကြီးအကဲဖြစ်နေ။ယင်းနှိမ့်နှုတ်မှုနဲ့ကုန်ထုတ်လုပ်မှုဆိုင်ရာအကြံပေးဖြစ်ပြီးအမေရိကန်နဲ့နိုင်ငံတကာ Corporation 6ခုရဲ့ဘုတ်အဖွဲ့ဝင်လည်းဖြစ်ပါတယ်။ Ms. Fuha စီးပွားရေးဖွံ့ဖြိုးရေးပညာရေးနဲ့ကျန်းမာရေးပြင်လူသားချင်းစာနာမှုအထောက်အကူနဲ့ကာကွယ်စောင့်ရှောက်မှုအလို့အဆုံးသူတွေအတွက်တဘာဝဘေးအန္တရာယ်ကယ်ဆယ်ကူညီကိစ္စရပ်တွေကိုနှစ်ပေါင်း40ကျော်လှုပ်ဆောင်ခဲ့သူဖြစ်ကြောင်းကုလသမဂ္ဂကရောအမေရိကန်နိုင်ငံခြားရေးဌာနကပါပြောကြားပါတယ်။
UAE American Airlines ရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့မနက်ခင်းသတင်းတွေကို VOA ကနေဆက်လက်ကြည့်ညာနေပါတယ်ခင်ဗျာရိုဟီစာမွတ်စလင်တွေရင်ဆိုင်နေရတဲ့အထူးဒုက္ခရောက်နေမှုအခြေအနေတွေကိုစကားလုံးနဲ့ဖော်ပြဖို့တောင်ခဲရင်လေလို့မြန်မာနိုင်ငံဆိုင်ရာကနေဒါအထူးတမ်းမတ်ကပြောလိုက်ပါတယ်မြန်မာလူကြိုရေးတပ်ဖွဲ့ရဲ့နေနေမှုကြောင့်အင်းဒီယာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထပ်ပြေးကြတဲ့ဒုက္ခသည်6သိန်းခွဲရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်ပြီးချာသာဘီနီကအထူးတမ်းမတ်ဘော့ဘရဲကအခုလိုပြောလိုက်တာပါကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကဒုက္ခသည်တွေအရင်နဲ့ပတ်သက်လို့ဆောင်ရွက်ဖို့ဝိုင်းရင်လစ်ဘရယ်နိုင်ငံရေးသမားလေးဖြစ်အွန်တာရီယိုပြည်နယ်အကြီးအကဲဟောင်းလေးဖြစ်သူရဲကိုအော်တိုဝါလာအတွင်းကအထူးကိုယ်စားလှယ်ဖြစ်ခန့်အပ်တာပါရေးကသူ့အနေနဲ့အခြေအနေအရေးရက်ကိုပိုနားလည်နိုင်ဖို့အတွက်အင်ဒိုနီးရှားဘင်္ဂလားဒေ့ရှ်မြန်မာဗီယက်နမ်နဲ့ကုလသမဂ္ဂဌာနချုပ်တွေကိုတက်ရောက်ခဲ့ပြီးသက်ဆိုင်ရာခေါင်းဆောင်တွေအစိုးရအရာရှိတွေလူမှုအဖွဲ့အစည်းတွေနဲ့တွေ့ခဲ့တယ်လို့ပြောပါတယ်မြန်မာနိုင်ငံကိုရောက်ခဲ့ခြင်းမှာရခိုင်ပြည်နယ်ကိုတွားခွင့်မရခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံက Cox Bazar ရိုဟင်ဂျာဒုက္ခသည်စခန်းကိုတော့တွားရောက်ခွင့်ရတယ်လို့သူကပြောပါတယ်ရိုဟင်ဂျာတွေအနေနဲ့စစ်တပ်ရဲ့ပြစ်ခတ်မှုအမျိုးသမီးတွေအပေါ်အဓမ္မပြုကျင့်မှုလို့အခြေအနေတွေကိုရင်ဆိုင်ခဲ့ရပြီးဒီလိုအခြေအနေတွေကိုစကလုံးနဲ့ဖော်ပြဖို့အတွက်တောင်မလို့လုပ်နိုင်ဘူးလို့သူကပြောပါတယ်ဒီလိုအခြေအနေတွေကိုရပ်တန့်ဖို့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုလည်းလိုအပ်နေပြီးတော့ဒုက္ခရောက်သူတွေရဲ့စိတ်ဒဏ်ရာကိုကုစားပေးဖို့လည်းလိုအပ်ကြောင်းအထူးတမတ်ကပြောကြားခဲ့ပါတယ်မြန်မာအစိုးရဘက်ကတော့နိုင်ငံတကာရဲ့အခုလိုပြောကြားချက်နဲ့ပတ်သက်ပြီးအစဉ်တစိုက်ငင်းဆန်ထားတာပါခင်ဗျာ
အိန္ဒိယမြန်မာနယ်စပ်ဒေသတွေကနေအိန္ဒိယရဲ့ရိုဟင်ဂျာမွတ်စလင်တွေခိုးဝင်နေတယ်လို့မဏိပူရအပြည်နယ်ဝန်ကြီးချုပ်ကထွက်တော်မှာပြောကြားလိုက်ပါတယ်။မိုရင်းနယ်စပ်မြို့ကလေးမှာပုံမှန်ဆစ်ဆစ်မှုလှုပ်ရှင်ရိုဟင်ဂျာမွတ်စလင်တူကိုရဲတွေကဖမ်းမိခဲ့ပြီးခိုးဝင်လာသူ9ဦးထဲကသူ့တယောက်ကိုပဲဖမ်းမိတာပါ။ဒါကြောင့်နယ်စပ်တစ်လျှောက်ဆစ်ဆစ်မှုတွေလုပ်နေပြီဖြစ်ပြီးအခုချိန်ထိဘယ်နိုင်ငံသားမှမသိရသေးတဲ့လူပေါင်း960လောက်ကိုဖမ်းမိထားပါတယ်။ဒီထက်ကဆန္ဒဆန္ဒမပါတဲ့သူ105ယောက်ကိုအတင်းပြန်ပို့ခဲ့တာပါ။မဏိပူအထက်လွှတ်တော်အမတ်ကေမီတာချန္ဒရာကမဏိပူဒေသမှာအိန္ဒိယတဲ့ဝင်ခွင့်တစ်မျိုးဖြစ်တဲ့ဌာနေတိုင်းသားတွေကိုအကာအကွယ်ပေးတဲ့ IRP ဝင်ခွင့်စနစ်ထားဖို့တောင်းဆိုနေတာဖြစ်ပြီးဒီစနစ်ကိုလူခွင့်ရေလှုပ်ရှားသူတွေကကန့်ကွက်နေတာပါဒီစနစ်ကိုအရုဏာချယ်ပရာဒက်ရှ်မီဇိုရမ်နဲ့နာဂါလန်ဒေသတွေမှာတုံးနေပါတယ်
အာဖဂန်နစ္စတန်ဘက်ကဝင်ရောက်လာတဲ့အကြမ်းဖက်သမားတွေဟာလူမျိုးရေးစခန်းတစ်ခုကိုတောက်ချာနေမှာဝင်စီးခဲ့တာကြောင့်တပ်ဖွဲ့ဝင်3ဦးထက်မနည်းကြာဆုံးခဲ့တယ်လို့ပါကစ္စတန်စစ်ဘက်ကပြောပါတယ်။မိုမန်ဒေတာတွင်ပြည်သူစစ်တပ်ဖွဲ့ကနေဆက်လူမျိုးရေးကင်းစခန်းတစ်ခုတိဆောက်နေတော့တိုက်ခိုက်ခံရတာလို့စစ်ဘက်ပြောခွင့်ရကပြောပါတယ်။ပါကစ္စတန်တပ်ဖွဲ့ဘက်ကပြန်လည်ပစ်ခတ်မှုကြောင့်အကြမ်းဖက်တမား5ဦးတိဆုံးပြီးတော့အများပြားဒဏ်ရာရခဲ့တယ်လို့ဗိုလ်ချုပ်အစစ်ဂါဖိုးကပြောပါတယ်ခင်ဗျာ
။ Christmas နေ့မှာ San Francisco ကနိုင်ငံခြားခီးတော်တွေအလားများတဲ့နေရာမှာတိုက်ခိုက်ဖို့စီစဉ်နေတယ်ဆိုပြီး American မျိုးသားတူကို FBI American ထောက်လှမ်းရေးဌာနကဖမ်းဆီးလိုက်ပါတယ်။ California ပြည်နယ် Modesto ကအသက်26နှစ်အရွယ် Everett Aaron Jameson ကိုဒီတရင်ပတ်အစောပိုင်းမှာဖမ်းဆီးခဲ့တာဖြစ်ကြောင်း FBI ကတောက်ကြနေမှာကြေညာပါတယ်။ Jameson ဟာ San Francisco ကနိုင်ငံခြားခီးတော်အသွားလာများတဲ့39အမှတ်တစိတ်စိတ်ကန်းတရားကိုအဝေးတိုင်းဖောက်ကန်းမှုတွေလုပ်ပြီးကြောက်လန့်ထွက်ပြေးသူတွေကိုမောင်းပြန် rifle တနက်နဲ့ပြစ်ခတ်တဲ့အချမ်းစီကို FBI ဝန်ထမ်းဖြစ်မှန်းမသိအောင်လျှို့ဝှက်ထားသူတွေကိုပြောကြားခဲ့တယ်လို့ဆိုပါတယ်။အဲ့ဒီနေရာဟာအမြဲကြက်ညက်နေတဲ့နေရာဖြစ်တယ်လို့သူကားကနနသိတဲ့နေရာဖြစ်တာမို့ဒီနေရာကိုရွေးချယ်ခဲ့တာလို့လည်း FBI ကပြောပါတယ
်။စနေနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့ဒေါခင်မျိုးသက်တို့ကြေညာပေးခဲ့တာပါရှင်။အခုမနေ့ခင်းနားဆင်ကြရမယ့်သတင်းလွှာတွေကိုတော့အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုစီးရင်မှာပါဝင်သူစစ်ဖက်အရာရှိအပေါ်မှာဒီပိတ်ဆို့တန်ခတ်မှုကဘလောက်အထိတက်ရောက်မှုရှိနိုင်တယ်လဲဆိုတဲ့အကြောင်းကိုနားဆင်ကြရမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုတွေဟာမှာတာဝန်ရှိသူအဖြစ်မြန်မာစစ်ဗိုလ်ချုပ်တို့အူကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားတန်ခတ်ပိတ်ဆို့လိုက်တာဟာ ICC ခေါ်နိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်လောက်တဲ့အထိကြီးကျယ်နိုင်သလားဆိုတာနိုင်ငံရေးသိပ္ပံပညာရှင်နဲ့နိုင်ငံတကာဥပဒေကျွမ်းကျင်သူတွေကိုမေးမြန်းပြီးမတ်အင်ဂျင်နိုင်ကတင်ပြပေးထားပါရစေ
။အမေရိကန်လွှတ်တော်မှာမနစ်ကအတည်ပြုပြဋ္ဌာန်းလိုက်တဲ့ Global Magnitsky Human Rights Accountability Act ကကမ္ဘာလုံးဆိုင်ရာလူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေအပေါ်အရေးယူတန်ခတ်တဲ့ဥပဒေအရသမ္မတဒေါ်နယ်ထရန့်အမိန့်နဲ့ဗုဒ္ဓဘုရားကစတင်တန်ခတ်အရေးယူတဲ့စီရင်မှာမြန်မာစစ်ဗိုလ်ချုပ်မောင်မောင်စုအပါအဝင်ဂမ်ဘီယာနိုင်ငံသမ္မတဟောင်းတအူနီကာရာဂွားနိုင်ငံကသမ္မတဟောင်းတအူကွန်ဂိုနိုင်ငံကဘီလီယံနာတထေးတအူပါကစ္စတန်ကကြောက်ကက်အထူးကူဆရာဝန်တအူအပါအဝင်နိုင်ငံတကာမှနာမည်ဆိုးနဲ့ကြော်ကြားနေတဲ့ပုဂ္ဂိုလ်73ဦးရဲ့အမည်တွေကိုဖော်ပြထားပါတယ်။ Global Magnitsky ဥပဒေအရကမ္ဘာတဝန်းလူခွင့်ရေးဆူဆူရွရွချိုးဖောက်မှုနဲ့ပတ်သက်လို့ American ပြည်ထောင်စုအနေနဲ့ပထမဆုံးအကြိမ်အရေးယူတန်ခတ်တာလည်းဖြစ်ပါတယ်။အခုလိုနိုင်ငံတကာမှလူခွင့်ရေးချိုးဖောက်သူတွေကို American သမ္မတ Donald Trump အစိုးရကနေပြစ်မှတ်ထားပြီးပြင်းပြင်းထန်ထန်အရေးယူတာဟာသူတို့ရဲ့ကျူးလွန်မှုတွေအတွက်နောက်ဆက်တွဲအကျိုးဆက်ကိုခံစားရမှာဖြစ်တယ်ဆိုတာအမေရိကန်ပြည်ထောင်စုကတတ်သိပြလိုက်တာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားခဲ့ကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုအခုလိုပြောပါတယ
် The department is committed to protecting and promoting human rights and to combating corruption with all the tools at our disposal
ကမ္ဘာတဝန်းကလက်စားမှုတိုက်ဖြတ်ဖို့လူခွင့်ရေးကိုအကာအကွယ်ပေးဖို့နဲ့မြင့်တင်ရေးကိစ္စတွေကိုလုပ်ဖို့နိုင်ငံခြားရေးဌာနကတနိဒံချထားတာပါအခုလိုအေးအေးယူပိတ်ဆို့မှုတွေဟာအမေရိကန်ပြည်ထောင်စုရဲ့စံတမ်းမိုးတွေကိုမြင့်တင်လိုက်တာဖြစ်တယ်လို့အမေရိကန်နဲ့သူ့ရဲ့မဟာမိတ်တွေမိတ်ဖက်နိုင်ငံတွေရဲ့လုံခြုံရေးကိုလည်းတိုးမြင့်လိုက်တာဖြစ်ပါတယ်အမေရိကန်တွေနဲ့စံနမူနာပြဥဆောင်ရမှာလည်းဖြစ်ပါတယ်လူခွင့်ရေးစူးစူးဝါးဝါးချိုးဖောက်တဲ့သူတွေနဲ့အကျင့်ပြတ်လက်စားမှုကျူးလွန်သူတွေအတွက်လက်ဆုပ်လက်ကမ်းနဲ့တကွသူတို့ကျူးလွန်ခဲ့တဲ့အတိုင်းအကျိုးဆက်တွေကိုခံစားရဖို့အမေရိကန်ပြည်ထောင်စုကဆက်ပြီးတော့ကြိုးပမ်းသွားမယ်ဆိုတာဒီအေးအေးယူတန်ခတ်တဲ့ကြေညာချက်ကပြသလိုက်တာဖြစ်ပါတယ်
ဗိုလ်ချုပ်မမောင်စုဟာတူတာဝင်ထမ်းဆောင်စဉ်ကာလရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာမွတ်စလင်တွေအပေါ်ဥပဒေမဲ့တပ်ဖြတ်မှုလိင်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုဖမ်းဆီးမှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိကြောင်းခိုင်လုံတဲ့အထောက်အထားတွေတွေ့ရှိခဲ့တဲ့အတွက်အခုလိုထည့်သွင်းလိုက်တာဖြစ်တဲ့အကြောင်းအမေရိကန်ဗန္ဓာရေးဌာနရဲ့ဗုဒ္ဓဘုနစ်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာစစ်ဗိုလ်ချုပ်တအူးကိုအမေရိကန်ကပြစ်မှတ်ထားအရေးယူတာဟာ ICC ခေါ်နိုင်ငံတကာရာဇဝတ်မှုခုံရုံးကိုတင်လောက်တဲ့အထိကြီးကျယ်လာနိုင်သလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့မြန်မာအရေးကျွမ်းကျင်သူအမေရိကန်ပါမော့ခ်ဒေးဗစ်စတိုင်းဘတ်ရဲ့အဖြေကတော့
I can't comment on the question of the international court and that sort of thing because I just don't know enough about the legal aspects. But certainly it is very clear that the government has made
a major... ICC နဲ့ပတ်သက်လို့ကျွန်တော်မှတ်ချက်မပေးနိုင်ပါဘူး။ဥပဒေကြောင်းနဲ့ပတ်သက်လို့ကျွန်တော်သိမသိပါဘူး။ဒါပေမဲ့တေချာတာကတော့အစိုးရအနေနဲ့အဓိကအမှားကြီးတစ်ခုကျူးလွန်ခဲ့တာပဲဖြစ်ပြီးမလို့မုံထားဘူးမရှိဘူးလို့ငြင်းဆန်နေကြတာပဲဖြစ်ပါတယ်။ ဗိုလ်ချုပ်မှုကြီးမေးအောင်လှိုင်ကလည်းမွတ်စလင်နဲ့ခရီးယန်တွေအပေါ်မနာလိုမုန်းထားမှုမရှိဘူးလို့ပြောတာဟာလည်းမှန်ကန်မှုမရှိပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့အင်အားအလွန်အကျွံသုံးပြီးနယ်မြေရှင်းလင်းမှုကြောင့်ဩဂုတ်လနောက်ပိုင်းကစပြီးရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတဲ့ဖြစ်ရပ်ဟာလူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုမြောက်ကြောင်းကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးအပါအဝင်တပ်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွေကစွပ်စွဲထားတာပါ။ဒါပေမဲ့လည်းမြန်မာစစ်ကောင်ဆောင်တွေအပါအဝင်တာဝန်ရှိသူတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့အတွက်ခိုင်လုံတဲ့အထောက်အထားတွေလိုအပ်နေသေးဖြစ်တယ်လို့နိုင်ငံတကာဥပဒေရေးရာကျွမ်းကျင်သူလည်းဖြစ်ဟောင်ကောင်အခြေစိုက်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကသုံးသပ်ပါတယ
်။နိုင်ငံတကာခုံရုံးတွေတင်ဖို့ဆိုလို့ရှိရင်တော့သက်ပြီးထောက်တာအများကြီးလိုအပ်ပြီးဒီလိုအကြပြောရုံနဲ့လည်းသက်ပြီးထွက်ချက်တွေစုထားရုံနဲ့လည်းမရဘူးပေါ့ဒီ soft evidence တဲ့ဆောင်လို့ရှိရင်ကျွန်တော် hard evidence တွေအများကြီးလိုတယ်သက်ပြီးထောက်တာခဏခဏလိုပြဖို့လိုတယ်ဒီပင်းရင်းရေးချင်းဖြစ်တော့တော့မှာပဲဒီလူတွေရဲ့သက်ပြီးထွက်ချက်တွေအများကြီးကျွန်တော်တို့ရတယ်ထို့တော်လည်းပဲကျွန်တော်တို့မှာအဲ့ဒီဒီပင်းဖြစ်တော့မှရိုင်းနေခဲ့တဲ့လက်နဲ့တစုံတရာတော့မှမတင်နိုင်ခဲ့တဲ့အချိန်မျိုးရှိတဲ့အတွက်ကျွန်တော်တို့အနေနဲ့ဘာမှဆက်လုပ်လို့မရဘူး။အဲတော့ဒီရခိုင်ရေးကိစ္စကပုံပြီးတော့ဆိုတယ်စစ်တပ်နဲ့ဖြစ်တယ်လူတွေအများကြီးပြည်တယ်ပြည်တယ်လို့ပြောတဲ့နေရာမှာအစောပြောသလိုတောက်မတော်400ပြည်တယ်လို့ပြောတယ်။တစ်ဖက်ကပြောတာအထက်မကအများကြီးပြည်လို့ပြောတယ်။သို့တော်လည်းစစ်တီတော်သားခိုင်ခိုင်လုံပြနိုင်မှုဆိုတာတော့လူတွေမျိုးကျွန်တော်ထင်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အစိုးရကဗိုလ်ချုပ်မောင်မောင်ဆိုးတဦးတည်းကိုပဲစတင်အရေးယူထားပေမယ့်နောက်ထပ်တာဝန်ရှိသူတွေနဲ့ပတ်သက်လို့သက်သေအထောက်အထားတွေကိုစစ်ဆေးနေစေဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနအစိုးရအရာရှိတဦးကဗုဒ္ဓဘူးနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်
။မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်။အခုသတင်းမီဒီယာဥပဒေနဲ့တရားစွပ်စွဲခံထားရတဲ့လက်တလော့အမှုတစ်ခုအကြောင်းကိုလည်းပြောပြပေးပါဦးမယ်။ပတ်စံထုတ်တနင်္သာရီကြနဲ့မှာမဲဆွယ်အပြုံတရောစာဖော်ပြခဲ့တဲ့အတွက်သတင်းမီဒီယာဥပဒေပုံမှန်25ခါခွင်းနဲ့တရားစွဲတာကိုတရားဥပဒေကြောင့်ရင်ဆိုင်သွားမယ်လို့တာဝန်ခံအယ်ဒီတာကပြောပါတယ်။အခုလို့တိုင်းအစိုးရအဖွဲ့အစည်းနဲ့တရားစွဲဆိုတာဟာတရားစီရင်ရေးအပေါ်တက်ရောက်မှုတွေရှိနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေလည်းပေါ်ထွက်နေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါရှင်။
တနင်္သာရီကြာနယ်မှာမဲဆွယ်ပြုံတရားစာရေးသားဖော်ပြခဲ့တဲ့အတွက်တိုင်းစုရကဂျာနယ်တာဝန်ခံအင်ဒါပေါ်တရားစွဲဆိုဖို့တရားရုံးအတိုက်လျှောက်ထားတာကိုသတင်းမီဒီယာဥပဒေပုံမှန်25ခန့်နဲ့တရားစွဲဆိုဖို့ဒီဇင်ဘာ21ရက်နေ့ကအမိန့်ချမှတ်လိုက်ပါတယ်။အခုလိုတရားစွဲဆိုခံရတာကိုရှင်းနေရတဲ့တိုင်ပင်ပြီးတရားဥပဒေကြောင်းရရင်ဆိုင်သွားမယ်လို့တရားစွဲဆိုခံထားတဲ့တနင်္သာရီကြာနယ်အင်ဒါကိုမျိုးအောင်ကပြောရတယ်
။လက်ရှိကတော့ကျွန်တော်စီကိုစိတ်စားမရောက်သေးဘူး။အဲဒီစိတ်စားကိုလက်ရှိစောင့်နေတယ်ပေါ့နော်။နော်ဒီနေ့ဒီရက်ပိုင်းကျတော့စိတ်စားရောက်မှဖြစ်နေတယ်။အဲပြီးတော့ကျွန်တော်တို့နေကမှကျတော့လက်ရှိရှင်းနေနေတိုင်ပင်နေတယ်။ပြီးတော့ကုဒီကြောင်းရပဲရင်းစင်စင်ရှိလာရင်ဖန်တော့မှာပေါ့နော်အကောင်းဆုံးပေါ့။ဟိုကတော့စိတ်ခွန်စာရလာပြီဆိုရင်တော့ကျွန်တော်တို့အနေနဲ့သဘာဝရိတ္တတွေကိုဒီအခြေအနေတွေနဲ့ပတ်သက်ပြီးအတိပေးတာကျွန်တော်တို့ရဲ့သဘောထားကိုထုတ်ပြန်တာမျိုးရှိကောင်းရှိမှာပေါ့နော်ကို။အဲ့ဒါရင်းတော့တိုင်ပင်နေဆက်စီစဉ်နေဆက်ပါမယ်
။အခုလိုတရားစွဲဆိုခံရတာဟာသတင်းမီဒီယာနဲ့တရားစာရေးပေါ်နားလည်သဘောပေါက်မှုရည်ကြည်နေတာတက်ဆိုင်နေလို့ကိုမျိုးအောင်ကဆက်ပြောပါရစေ
။တက်ဆိုင်သူတွေရဲ့မီဒီယာပေါ်မှာနားလည်သဘောပေါက်မှုဒီတရားစာတွေရဲ့သဘောတဘောကိုနားလည်သဘောပေါက်မှုရည်ကြည်နေပဲဆင်ပါတယ်။အဲ့ဒီဟာပေါ်မှာဒီတက်ဆိုင်သူတွေကဘယ်လောက်ထိနားလည်သဘောပေါက်လဲဆိုတဲ့ပုံပေါ်မှုဒီလိုပဲဒါရင်းဖြစ်လာတာလေ။ကျွန်တော်ကတော့အဲ့လိုပဲမြင်တယ်။ဒါတော့မီဒီယာပေါ်မှာနားလည်သဘောပေါက်မှုရည်ကြည်ဖို့
နိုဝင်ဘာ20ရက်ထုတ်တင်လိုက်ကြတဲ့မှာမူဆေးဥကလောင်မြင်းနဲ့မဲဆွယ်ပြုံတရားစာကိုရေးသားဖော်ပြခဲ့တာမှာတိုင်းသာကြီးဝင်းကြီးကျုပ်ဒေါက်တာလဲလဲမော်ရဲ့ဂွန်ဒိတ်ကာကိုထိခိုက်တဲ့အတွက်တိုင်းစိုးရဖွဲ့ဒုတိယညွန်ကြားရေးမှူးဦးအေးလူကတရားလိုပြုလုပ်ပြီးနိုဝင်ဘာ23ရက်နေ့ကတရားရုံးကိုဥတိုက်လျှောက်ထားခဲ့ပြီးတော့ဒီဇင်ဘာ6ရက်နေ့မှာတာဝန်ခံအေဒါကိုရက်စကန်ကခေါ်ယူစစ်ဆေးခဲ့ပြီးသတင်းမီဒီယာဥပဒေပုံမှန်25ခန့်နဲ့တရားစွဲဆိုဖို့ဒဝဲမြို့တရားရုံးကအမိန့်ချမှတ်လိုက်တာပါသတင်းမီဒီယာကောင်စီကိုတိုင်ကြားညှိနှိုင်းတာတွေမလုပ်ဘဲတိုင်းစိုးရကတည်းရဲ့တရားစွဲဆိုတာဟာတရားစီရင်ရေးစနစ်အပေါ်ဩဇာလွှမ်းမိုးနိုင်တာကြောင့်စိုးရိမ်မိတယ်လို့သတင်းမီဒီယာကောင်စီအဖွဲ့ဝင်ကုမီကျော်ကသုံးသပ်ပါတယ်
။ကျွန်တော်မြင်မှာတော့ရေးတဲ့တရားစာကဒီလောက်အတိုင်းအတာကတော့မီဒီယာတွေနည်းနည်းရေးသားခွင့်ရှိတယ်။ဆွဆွဲချက်ဆိုတာလေလာစားတယ်လို့ဟိုရင်းဖြစ်တယ်လို့အဲ့လိုမျိုးဆွဆွဲချက်မျိုးလည်းမဟုတ်ဘူးပေါ့နော်။ဟိုတရားရတဲ့သဘောရဲ့သူရဲ့စွမ်းဆောင်ရည်ကိုဝေဖန်တဲ့သဘောပေါ့။နောက်တရားစာပုံစံလည်းဖြစ်တာရဲ့နောက်တစ်ခါတော့ဟိုပြောဆိုတဲ့ဟာမှလည်းဒီစွမ်းဆောင်ရည်နဲ့ပတ်သက်တဲ့ပိုင်းကိုဝေဖန်တဲ့ဟာမျိုးနံပါတ်1ကကိဟိုမကျေနပ်ဘူးဆိုခဲ့ရင်တော့မှပဲဟိုကောင်စီလိုမျိုးကနေတိုင်ကြားပြီးတော့ဖြည့်ရှင်းတာမျိုးပေါ့လေအဲ့ဒါမျိုးလည်း ဟိုနီလန်းမျိုးလည်းရှိတယ်ဒါမျိုးလည်းမရွေးချယ်ဘူးတန်းပြီးတော့တရားရုံးကိုလုပ်တယ်နောက်တစ်ခုကတော့ဖွဲ့စည်းနေတဲ့အစိုးရအနေနဲ့ဆွဲတဲ့ဒီပုံမျိုးအဲ့ဒီညဉ့်ဉိုင်းမှုတူကလက်မှတ်ထိုးပြီးသူ့ကိုယ်စားဆွဲပေးတာနဲ့ဆိုတော့အဲ့ဒါမျိုးကတကယ်တမ်းကျတော့နိုင်ငံတကာမှာဆိုရင်တူးချင်းသေပြတ်တယ်လို့ယူဆရင်တော့မှပဲတူးချင်းကိုယ့်အကူပါစနယ်ဆွဲရတာနဲ့အခုကတော့အစိုးရဖွဲ့ရဲ့ weight ကိုသုံးပြီးလုပ်တယ်အဲ့ဒါလည်းတရားစီရင်ရေးစနစ်ပေါ်မှာတွားပြီးတော့ဟိုဩဇာလွှမ်းမယ်ဆိုတဲ့ဟာမျိုးကအလုံးကကျွန်တော်တို့လည်းအဲ့လိုပဲစိုးရိမ်မှုတွေရှိတယ်
။တရင်းမီယာဝေးပုံမှန်25ခါဟာ2014ခုနှစ်မတ်လ14ရက်ကပြည်တော်စုလွှတ်တော်ကအတည်ပြုပြဋ္ဌာန်းခဲ့ပြီးလူပုဂ္ဂိုလ်နဲ့အဖွဲ့အစည်းများရဲ့ဂုဏ်သိက္ခာကိုတမင်ထိခိုက်စေတဲ့အရေးသားနဲ့လူ့ခွင့်ရေးထိခိုက်စေတဲ့အရေးသားများပေါ်ပြမှုတွေဆွဲဆိုတဲ့ပုံမှန်တစ်ခုဖြစ်ပါတယ်။ဆိုပါပုံမှန်ဟာထောင်နဲ့ကြားခံရနိုင်တဲ့ပုံမှန်မဟုတ်ပဲပြစ်မှုကျူးလွန်ကြောင်းထိရှားခဲ့ရင်တော့ငွေနဲ့အနည်းဆုံး3သိန်းကနေအများဆုံး10သိန်းထိချမှတ်ခံရမှာဖြစ်ပါတယ်။ NLD ရသားဆိုးရလက်ထက်မှာဒရင်နောက်ချူဖန်စီကန်နေရတာရင်းနဲ့ဒရင်ရယူခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေထိခိုက်မှုရှိရတဲ့ကြောင်းအစိုးရဘက်ပြည်တွင်းကရောနိုင်ငံကာကပါဝေဖန်မှုတွေရှိနေပါတယ
်။ဒီနှစ်တွင်မြန်မာနိုင်ငံမှာငြိမ်းချမ်းရေးဖွံ့ဖြိုးရေးဆိုင်ရာခက်ခဲတွေကဲဆန်းချက်တွေရင်ဆိုင်ခဲ့ကြရသလိုပဲရခိုင်မြောက်ပိုင်းကရင်ဂျာရေးကိစ္စလိုမျိုးကြီးမားတဲ့စင်ခေါ်ချက်တွေပါကြုံခဲ့ရပါတယ်။ဒီပေါ်တုံ့ပြန်မှုတွေမှာဝေဖန်ပြစ်တင်မှုတွေရောချီးကျူးထောက်ခံမှုတွေပါရရှိခဲ့တဲ့မြန်မာအစိုးရရဲ့တနှစ်တွင်းဆောင်ရွက်ချက်တွေပေါ်မှာသုံးသပ်လိုပါတယ်။အထူးသဖြင့်တော့ဒီ2018ခုနှစ်အတွင်းမြန်မာဒီမိုကရေစီရေးဟာရှေ့တိုးလာသလားနောက်ဆုတ်သွားသလားတက်နေသလားပရော်ရှင်တွေရဲ့ထင်မြင်ယူဆချက်တွေကိုလည်းသိလိုပါတယ်။အခုစနေနေ့ညတဲ့ဒီလိုက်အစည်းအဝေးမှာမြန်မာဒီမိုကရေစီတနှစ်တာသုံးသပ်ချက်ကိုဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတဲ့တော်ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားမယ်ဆိုရင်ဒဲဒီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာတိုင်းဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က0123923255 ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ့်တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ဒီနေ့ညတိုင်းရလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ဆက်သွယ်ဖို့အချိန်မီသေးတဲ့အကြောင်းထပ်မံနှိုးဆော်ပြရစီရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုနားဆင်ကြရပါမယ်။အမေရိကန်မှာအခွန်လျှော့လိုက်တာတရုတ်နိုင်ငံကိုဘလို့တက်ရောက်မှုရှိသလဲဆိုတာကိုပြောပြပေးမှာပါ။ယင်းနေ့မြောက်နာမှုကုမ္ပဏီတွေပေါ်အခွန်လျှော့ပေးလိုက်တဲ့အမေရိကန်ပြည်ထောင်စုရဲ့အခွန်စနစ်တဲ့ကြောင့်နိုင်ငံတကာစီးပွားရေးအတိုင်းဝိုင်းအတွင်းလွှမ်းမိုးဖို့ကြိုးစားနေတဲ့တရုတ်နိုင်ငံအတွက်တော့အကြက်အတဲတချို့ကျုံလာရနိုင်ပါတယ်။ဒီအခွန်စနစ်တဲ့ကြောင့်တရုတ်လုပ်ငန်းရှင်တွေအနေနဲ့အခွန်တိုးမြှင့်ပေးရနိုင်ပြီးတရုတ်နိုင်ငံမှာလည်းပိုးပြီးတော့ကန့်တတ်မှုတချို့ရင်ဆိုင်လာရနိုင်ပါတယ်။လိုအပ်တာထက်ပိုပြီးနိုင်ငံသားမှယင်းနှိမ့်မြှုပ်နှံတာတွေကိုတရုတ်အာဏာပိုင်တွေကစန့်ကျင်ပြီးပြစ်ဒဏ်ပေးလာနိုင်တာတွေကိုလည်းရင်ဆိုင်ရနိုင်တာပါ။ Cyber Dust Group တာရဲ့သတင်းလွှာကိုကိုအောင်အောင်ကတင်ပြပေးထားပါရရှင်။
အခုသတင်းပတ်အစောပိုင်းမှာကျင်းပတဲ့တရုတ်နိုင်ငံစီးပွားရေးမူဝါဒဆိုင်ရာနှစ်ပတ်လည်ညီလာခံအတွင်းငွေကြေးမတမာမှုတွေနဲ့ပတ်သက်ပြီးသုံးနှစ်အတွင်းနှိမ့်နှင်းသွားမယ်လို့တနိထန်ချမှတ်ခဲ့ပါရယ်။အမေရိကန်ကွန်စနစ်အပြောင်းလဲနဲ့ပတ်သက်လို့ပြောဆိုဆွေးနွေးတာမျိုးအဲ့ဒီညီလာခံအတွင်းမရှိပေမဲ့တရုတ်အာဏာပိုင်တွေကတော့တရုတ်စီးပွားရေးပေါ်ထိခိုက်လာမယ့်အခြေအနေတွေကိုတုံ့ပြန်ဖို့ကြိုတင်ပြင်ဆင်နေတယ်ဆိုတာထင်ရှားပါရယ်။အဲ့ဒီညီလာခံမတိုင်ခင်တုန်းကတော့တရုတ်ဒုတိယဗန္ဒာရေးဝန်ကြီးဇူကောက်ဂျိုးကအမေရိကန်ကွန်စနစ်ပြောင်းလဲနဲ့ပတ်သက်ပြီးတော့သတိထားရမှာဖြစ်ပေမဲ့လည်းဒီလိုအခြေအနေတွေကိုရင်ဆိုင်ဖို့တရုတ်အနေနဲ့ကြိုတင်ပြင်ဆင်ထားတာတွေကြောင့်စိုးရိမ်စရာမရှိဘူးလို့ပြောပါရယ်။ဒါပေမဲ့လည်းတရုတ်ယင်းနှိမ့်မြုပ်နှံသူလုပ်ငန်းရှင်တွေကတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့စိုးရိမ်နေကြတယ်လို့နိုင်ငံတကာစီးပွားရေးဆိုင်ရာပီတာဆင် Institute ကဂျက်ကော့ခတ်ဂါကပြောပါရယ်။
So perhaps they view this as an opportunity and
ဒီကုမ္ပဏီအနေနဲ့အမေရိကန်ပြည်ထောင်စုမှာလာပြီးတော့ယင်းနှိမ့်နှံမှုအကောင်းဆုံးအချိန်ဖြစ်ရှုမြင်နိုင်ကြပါတယ်ဒါပေမဲ့လည်းစင်ထဲမှာ Trump ဆိုတာအနေနဲ့နိုင်ငံသားကလာပြီးတော့ယင်းနှိမ့်နှံမှုနဲ့ပတ်သက်လို့တင်းတင်းကြပ်ကြပ်ဂိုင်တွယ်မှာဖြစ်တယ်လို့အမေရိကန်မှာလာပြီးတော့ယင်းနှိမ့်နှံမှုနဲ့ပတ်သက်ပြီး CFIUS ကုမ္ပဏီကနေပြီးတော့လည်းတရုတ်ကုမ္ပဏီအနေနဲ့အမေရိကန်ကုမ္ပဏီတွေကိုဝယ်ယူခွင့်ဒါမှမဟုတ်အစုရှယ်ယာအများပြားကိုဝယ်ယူခွင့်စတာတွေကိုပို့ပြီးတော့တင်းကြပ်စည်းစစ်သွားမှာပါ
ဒီလိုအနေအထားမျိုးရှိပေမဲ့လေတရုတ်ကုမ္ပဏီတွေနဲ့ချမ်းသာသူတွေကထရမ့်အစိုးရရဲ့အခွန်စနစ်အပြောင်းလဲကြောင့်အမေရိကန်ပြည်အောင်စုမှာယင်းနှိမ့်နှံရမှာကိုအခွင့်အလမ်းကြီးတရအနေနဲ့ရှုမြင်ကြသလိုတခြားအနေအထားတွေပေါ်လည်းတက်ရောက်မှုရှိနိုင်တာကိုတော့သတိပြုမိကြပါရယ်ပီကင်တက္ကသိုလ်ကဗန်နာငွေကြီးဆိုင်ရာပေါမော့ခ်ခရစ်စတိုဖာဘောဒင်းက
I think the bigger concern for China rather than the West is that it's
အခွန်အခါရှော့ပေးတာကြောင့်အမေရိကန်ကုမ္ပဏီတွေအနေနဲ့ဈေးကွက်ထဲတကြောပြန်ဝင်လာနိုင်ကြပေမဲ့နေသားပေါ်တရုတ်ဘက်ကစိုးရိမ်နေတယ်လို့ထင်ပါတယ်။ကမ္ဘာတစ်လွှားမှာကုန်ကြမ်းကြီးတက်တာတဲ့နေရာမရှိတော့ဘူးဆိုတာကိုလည်းသူတို့ကသတိပြုဝီပါတယ်။
Consonant the John American community in Nanga Yacha, Yinimu Namuga Yalare, Chumia Dego, America would be unle Pupin and Mapibio, Yinimu Namuri Tolu Lamelu, Tayoka, Yusa Tarawa, Balding up.
So there's some thinking that U.S.
firms are going to pull their profits.
ဒီလိုအခြေအနေမျိုးရှိပေမဲ့လူရတဲ့ပူဆိုးရင်နေရာမျိုးလို့ကျွန်တော်ထင်ပါတယ်။ဒါပြင်အမေရိကန်ကအတွုံးနှုံးတွေမြင့်လိုက်တာကြောင့်တရုတ်လူငယ်ရှင်တွေအနေနဲ့သူတို့ပိုင်ဆိုင်မှုတွေကိုပိုလုံခြုံစိတ်ချတဲ့နေရာမျိုးကိုပြောင်းရွှေ့သွားကြမှာကိုလည်းဆိုရင်နေကြတာပါ။
2019年2月25日，中国大陆的中央电视台播出了一个关于中国大陆的节目，节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国大陆的中国》。节目名称是《中国
The mood is right, the spirit's up, we're here tonight, and that's enough. Simply having a wonderful Christmas time. Simply having a wonderful Christmas time. The party's on, the feeling's here, that only comes this time of year. Simply having a wonderful Christmas time. Simply having a wonderful Christmas time. The choir of children sing their song.
Wonderful Christmas time ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါလေရှင်။ကျွန်တော်တို့ VOA American တန်ကနေခုလက်ရှိထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကို VOA Internet စာမျက်နှာကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ Website လိပ်စာက burmese.voanews.com ဖြစ်ပါလေရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကို ည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင် VOA American တန်ကနေစနေနေ့မနက်ခင်းအစီအစဉ်ထုတ်လွှင့်ပေးနေတဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 30နဲ့40လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ခန်းစာနဲ့အမျိုးသမီးကန္တာမှာတော့အမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခြေတွေ့အကြောင်းနဲ့ပတ်သက်လို့
ခေါင်းဆောင်မှုဆိုတာ practice လို့ပါတယ်ပထမလို့ရင်နည်းနည်းပါးပါးမှားတတ်တတ်တယ်ရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသိတော့တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကို
အမေရိကန်စစ်တပ်မှဒုတိယဗိုလ်မှူးကြီးအဆင့်တာဝန်ထမ်းဆောင်နေသူဒေါက်တာမီမီဝင်းဘတ်ရဲ့ပြောပြချက်ကိုနားဆင်နိုင်ပါတယ်နောက်ပိုင်းမှာသိပ္ပံနဲ့ဤပညာကဏ္ဍကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရင်းနေကြတဲ့မြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်ရဲ့အဘော်မပြတ်ကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်နဇက်ကုံသွေးရေးမှာတရုတ်မြန်မာကအိန္ဒိယမြန်မာတဲ့ပို့ပြီးတော့အကောင့်ခိုင်မှာဆိုတဲ့ business standard online စာဆောင်ကသတင်းဆောင်ပါတစ်ပုဒ်ကိုပြောပြချင်ပါတယ်။အိန္ဒိယနိုင်ငံဟာလွန်ခဲ့တဲ့22နှစ်ကလေးကနဇက်ကုံသွေးရေးစတင်လာခဲ့တဲ့အရှိတောင်အာရှအုပ်စုဝင်အိန္ဒိယမြန်မာနိုင်ငံနဲ့နဇက်ကုံသွေးရေးကတော့အခြေခံစောက်ဝင်ကိစ္စနဲ့တခြားအကြောင်းတွေကြောင့်ခြေချင်းပူးချီလမ်းလျှောက်နေကြသလိုခရီးမတွင်လာပါဘူး။အိန္ဒိယနဲ့မြန်မာတို့ရဲ့နယ်စပ်ကုန်သွယ်ရေးဟာအဓိကအားဖြင့်မဏိပူပြည်နယ်ချန်ဒရခရိုင်တဲကမိုးရေမြို့ဖြစ်ပြီးမြန်မာနိုင်ငံအနောက်မြောက်ပိုင်းကစကိုင်းတိုင်းထဲမှာရှိတဲ့တမူးမြို့နဲ့ဆက်ဆက်နေပါတယ်။1994ခုနှစ်ဇန်နဝါရီလ21ရက်နေ့မှာအိန္ဒိယမြန်မာစတင်ပြီးနယ်စပ်ကုန်သွယ်ရေးစာချုပ်ချုပ်ဆိုခဲ့ပြီးနောက်တစ်နှစ်မှာပဲနှစ်နိုင်ငံကြားကုန်သွယ်ရေးဟာအမေရိကန်ဒေါ်လာသန်း50ရှိခဲ့ပါတယ်။မနစ်တုန်းကတရုတ်နဲ့မြန်မာကုန်သွယ်ရေးလက်ပတ်နှုန်းအမေရိကန်ဒေါ်လာတန်ပေါင်း 6,000 နဲ့ရှင်လိုက်ရင်တော့အလွန်ကိုနည်းပါးလှပါတယ်။မြန်မာနိုင်ငံရဲ့နယ်စပ်ကုန်သွယ်ရေးအချက်အချာ၄ခုအနေနဲ့မြောက်ပိုင်းရှမ်းပြည်နယ်ကမူဆယ်ဟာအကြီးဆုံးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ပြည်ပကုန်သွယ်ရေးအတွက်မူဆယ်ကဖြတ်သွားတဲ့ကုန်စည်တွေဟာယူနန်ဒေသအတွင်းကရွှေလီကိုရောက်ပါတယ်။မြန်မာနိုင်ငံနဲ့ကုန်သွယ်ဆက်ဆံရေးတိုးမြင့်ဖို့ရွှေလီနဲ့ယူနန်ပြည်နယ်တွေမှာပါခင်မီတဲ့အခြေခံအဆောက်အုံတွေဆောက်လုပ်ဖို့ငွေအလုံးအရင်းနဲ့တရုတ်ကယင်းနှိမ့်နှံ့နေချိန်မှာမိုးရဲမှာလွန်ခဲ့တဲ့10နှစ်ကလေးက ICP လို့ခေါ်တဲ့နေဆက်ကုံသွေးရေးခိတ်ကိုစောင့်နေလိုက်တာဒီနေ့အထိအဆုံးမတတ်နိုင်သေးပါဘူးအိန္ဒိယဘက်က2015ခုနှစ်မှာဘာတာစစ်တမ်းလို့ခေါ်တဲ့ငွေနဲ့ဝယ်ရောင်းလုပ်တာမဟုတ်ဘဲကုန်ပစ္စည်းချင်းဖလှယ်တဲ့စနစ်ကိုတရားဝင်ဖျက်သိမ်းလိုက်ပါတယ်မြန်မာသတင်းမီဒီယာတွေရဲ့အဆိုအရအဲ့ဒီလိုလှုပ်တာဟာအိန္ဒိယမြန်မာကုန်သွယ်ရေးကိုစုံကန်တိုင်စီလိုက်တာဖြစ်တယ်လို့ဖော်ပြကြပါတယ်အပြည့်စုံကိုဒီဇင်ဘာလ22ရက်နေ့စနေ့ Business Standard Online စာဆောင်မှာဖတ်ရှုနိုင်ပါတယ်ရှင်နောက်ထပ်ပြောပြချင်တဲ့စီးပွားရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကတော့မြန်မာကုန်သွယ်ရေးတိုးများလာနေတာတွေကြောင့်တိလဝါစိတ်ကန်းကိုချက်တွင်ဖို့ဖြစ်လာဆိုတဲ့Nikki Asian Review ရဲ့ရေးသားချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာကုန်သွယ်ရေးအလင်းမြန်တိုးတက်ကြီးထွားလာနေတာကတိလဝါစိတ်ကန်းကိုပို့ပြီးတိုးချဲ့လာရဖို့ဖြစ်ပြီးစီမံကိန်းအသစ်တွေချမှတ်တာနဲ့တချို့ဆိုရင်စတင်ဆောက်လုပ်နေကြပြီတောင်ဖြစ်ပါတယ်။ဒီဇင်ဘာလ10ရက်နေ့မှာ Capital Diamond Star Group CDST စီးပွားရေးလုပ်ငန်းကုမ္ပဏီကြီးကကောက်ပဲတည်နှံကိန်းအသစ်တစ်ခုကိုတိလဝါစိတ်ကန်းမှာစတင်တည်ဆောက်နေပါပြီ။နောက်ထပ်ကုန်တစ်တာတူလောင်ယုံတစ်ခုတိဆောက်ရေးစီမံကိန်းကိုလည်းဂျပန်အစိုးရအကူအညီနဲ့စတင်နေပြီးကုန်ကြစရိတ်ဟာအမေရိကန်ဒေါ်လာ194တန်းရှိမှဖြစ်ပြီး2019ခုနှစ်မှာအပြီးသတ်မယ်လို့စီစဉ်ထားပါတယ်။ CDSG ရဲ့လက်ခွဲ Alubia စားတောက်ကုန်ပစ္စည်းကုမ္ပဏီနဲ့ဂျပန်စိတ်ကန်းကုမ္ပဏီတခုလည်းဖြစ်ထောက်ပံ့ပို့ဆောင်ရေးပစ္စည်းဖြန့်ဖြူးတဲ့ကုမ္ပဏီလည်းဖြစ်တဲ့ Kamigumi တို့ကလည်းကုန်လောင်ယုံကောက်ပဲတိနံတူလောင်ယုံတွေပစ္စည်းတွေပို့လိုအပ်တဲ့လမ်းအတွက်အမေရိကန်ဒေါ်လာ65သန်းအကုန်ကျခံပါလိမ့်မယ်။ရထားချက်အတိုင်း2019ခုနှစ်မှာစောက်လုတ်ပြီးစီးပြီဆိုရင်အဲ့ဒီတူလောင်ယုံနဲ့ထောက်ပို့လုပ်ငန်းကနေနှစ်စဉ်ကုန်စည်တန်ချိန်တတန်းအတွက်ဝန်ဆောင်မှုပေးနိုင်မှာဖြစ်ပါတယ်။ဒီလိုအမေရိကန်တန်ရဲ့စနေနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုတခါနားဆင်လေ့လာကြရတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလတန်ကစီစဉ်ပို့ချထားပါတယ်ရှင
်။ဒ
ဒီနေ့မနေ့ကျင်းပမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက c l o s e close ကကတ်တာနီးတာ c a l l call ကခေါ်တာဆိုတော့စကားထူးရဲ့တိုက်ရိုက်ကြည့်ရကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုတဲ့တဲ့ဝိုက်ဒီပဲကဒီနေရာမှာအန်ဒီရဲ့ကနေဒီဒီကလေးလွတ်တာကိုဆိုးတာပါ
We were very lucky as we got out of our house before it was burned down. It was a very close call. We were very lucky as we got out of our house before it burned down. It was a very close call. Close call.
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာခဲ့ကြပြီးတဲ့နောက်အခုအမျိုးသမီးခန္ဓာကိုနားဆင်ရပါမယ်။မြန်မာနယ်ပေါ်အမေရိကန်အမျိုးသမီးပါမောက်ခါဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးတာဝန်ထမ်းဆောင်နေပါတယ်။အမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟာဝိုင်အခြေစိုက်အရှပစိဖိတ်စင်တာဖော်စီကျူရီတီစတဒီးစ်
ဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ?
American စစ်တပ်မှာတာဝန်ထမ်းဆောင်လာတာအခု20ရှစ်နှစ်ရှိသွားပြီ။နောက်တစ်ခုကမြန်မာနိုင်ငံကိုလည်းမကြာခဏတွားရောက်ခဲ့ဘူးတဲ့သူတို့ဆိုတော့ဒီအမျိုးသမီးတွေညီမစစ်တပ်မှာပါဝင်နိုင်ဖို့အခန့်ကဏ္ဍကအရေးကြီးတယ်လို့ထင်ပါတယ်လားရှင်?
ဟုတ်ကဲ့ရှင်အရေးကြီးပါတယ်။ဟုတ်ပါကြောင့်ပါလားရှင်။အဲ့တော့ဒီစစ်တပ်ထဲကိုမြန်
ပတ်စင်ကဘိုလေးတွေအခုဆိုလို့ရှိရင်အနည်းဆုံးပူကြီးလောက်တော့ရှိနေပြီလို့ထင်တယ်ဟုတ်ကဲ့ရှင
်ပူမူကြီးတွေမြန်မာနိုင်ငံကိုတွားရောက်လေးရှိတယ်ဆိုတဲ့ခါကျတော့ခုလိုပေါ့နော်ကိုကိုတိုင်းကလည်းစစ်တင်တန်းဆင်းပြီးတော့ပူမူအဆင့်ရှိလာပြီဆိုတဲ့ခါကျတော့ခုလိုမျိုးဆော့ဆော့ဘူလောင်းတင်တန်းဆင်းတဲ့အမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆုံခွင့်တောင်းခဲ့ပါလားရကောရခဲ့ပါလားရှင
်အာကျွန်တော်တို့ခဏတော့တောင်းပါတယ်အခုချက်ရှိတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာပဲဒီနေ့ကျွန်မတွားတွေ့နိုင်မယ်လို့ကျွန်မကပါတွေ့ချင်တာသူတို့နဲ့ကျွန်မရဲ့ဖြတ်တန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေစစ်ဖို့ဖြစ်တဲ့ကဏ္ဍမှာကျွန်မ share လုပ်ချင်လို့ပါ
စစကပြောသလိုပေါ့နော်ဘုံမူကြီးရဲ့အတွေ့အကြုံကိုသူတို့ဒီပူလောင်အမျိုးသမီးတွေနဲ့လည်းမျှဝေခြင်းနဲ့ဆိုတဲ့အခါကျတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအဖြစ်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီနေရာနေလေမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျွန်မ US Army တဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျွန်မ high school ပြီးလဲပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရှာတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ကျမကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တွေရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတင်မတ်ပဲဖြစ်တာဟိုကျမရဲ့ leadership ပေါ့နော်။ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျမတခုခုလုပ်မယ်ဆိုလို့ရှိရင်အရန်အကျိုးရှိတဲ့ training ပါပဲ။အဲမြန်မာနိုင်ငံမှာလည်းကျမခဏခဏသွားတဲ့အခါကျတော့မြန်မာအမျိုးသမီးတွေအများကြီးတွေ့ပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ဒီ military training ခေါင်းဆောင်မှုသင်တန်းအခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်မယ်လို့ကျွန်မတကယ်ထင်ပါတယ်။
အဲ့တော့စစ်တပ်ကပေါ့နော်စစ်သင်တန်းဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုသင်တန်းကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီ American စစ်သင်တန်းကတဆင့်ပေါ့နော်ကိုဒီလေ့ကျင့်သင်တန်းပေးပါလေရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှစ်မျိုးရှိတာပေါ့နော်တစ်ခုက theory နောက်တစ်ခုကကျတော့ practice တကယ်လုပ်ရမယ်စာတွေရောလက်တွေရောနှစ်မျိုးလုံးလိုပါတယ်ဆိုတော့ جماعه အတွက်ကဆိုလို့ရှင် جماعه ခရက်ကနေပြီးစပြီးတော့ platoon leader လိုမျိုး practice ရတယ်နောက်တော့ جماعه second lieutenant ဖြစ်သွားတဲ့အခါမှာ جماعه က جماعه platoon leader جماعه ပထမဆုံးအုပ်ချုပ်62ယောက် platoon ဆိုတော့အဲ့ဒီအချိန်မှာ جماعه တို့ရန်အတွေ့အကြုံပုံများလာတာပေါ့နော်အဲ့ဒါဆိုတောင်းဆောင်မှုဆိုတာ practice လုပ်ပါတယ်ပထမလုပ်ရင်နည်းနည်းပါးပါးမှားတတ်တတ်တယ်ရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကိုပြောင်းပြောင်းပြောင်းပြီးတော့ဒီဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျွန်မအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့တင်းတင်းနဲ့ဦးဆောင်နိုင်တာပေါ့
ဆောစောပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတခါလေးကြတော့လေစာတွေးနဲ့လက်တွေးနဲ့မကိုက်တဲ့အခါကျတော့ကိုမှားတာတွေလည်းရှိတာပေါ့နော်
ဟုတ်ကဲ့
အဲ့တော့ကျွန်မသိချင်တာကောင်းဆောင်မှုပေါ်မှာမှားတဲ့အတွေ့အကြုံဘလို့ကိုကစဉ်းစားမိပြီးတော့ဘလို့ပြုပြင်ပြီးတော့လုပ်ခဲ့လဲဆိုအဲ့ဒီအတွေ့အကြုံကြီးများရှိရင်မျှဝေပါလား
တခါလေးကြလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုံနေတဲ့အောက်ကလူတွေကလည်းတခါလေးကြလို့ရှိရင်အမျိုးသားရဲ့မျော်လင့်တာလည်းတမျိုးဆိုတော့အဲ့ဒီဥစ္စာအများရန်အမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic လေးကိုပိုင်ကိုမွေးပြီးတော့တည်ထောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့ personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကြတော့လေကိုအတွက်တိတ်ပြီးတော့မလိုက်ဘူးဆိုကွနည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပူနားလဲရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပိုကောင်းမိမယ်တချို့နောက်တစ်ဖွဲ့ကရမလားမရလားအဲ့ဒါနဲ့မကြိုက်မလားမသိဘူးဆိုအဲ့ဒါကြီးအများအားကိုကချင့်ချိန်ပြီးတော့ဒါပြန်ပြီးတော့လုပ်ပေးရတယ်ဟုတ်တယ
်ဘုံမူလေမြန်မာနိုင်ငံကိုမကြာခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအခြေအချင်းကိုဘယ်လိုအကဲခံမိပါလဲရှင
်မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုပါနည်းနည်းလေးထူးခြားတယ် Western နဲ့လေဒီ American နေနဲ့နည်းနည်းစာလိုက်ရှင်ဘာလို့ဆို America မှာဒီ feminism ဆိုတဲ့ကဏ္ဍကိုလှုပ်တဲ့အခါမှာများသောအားဖြင့်ဒီ Western ပေါ့အမျိုးသမီးတွေကမိမလိုမလုပ်ပဲနဲ့ယောက်ျားလိုလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကိုက်ညီရဲ့ခေါင်းဆောင်မှုဥစ္စာတွေ့ရတယ်ဆိုကျမတို့ဆိုတာ leadership study မှာဆိုလို့ပြောရစား authentic leadership ပေါ့နော်သူတို့ဗာလဲယောက်ျားတွေလိုမျိုးခေါင်းဆောင်တွေစရာမလိုဘူးသူတို့ရဲ့ သဘာဝပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်။အဲဒါကြောင့်မလို့သူတို့ကပို့ပြီးတော့ထျောက်တယ်လို့ကျွန်မထင်တယ်။ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေစရာမလိုဘူး။သူတို့ရဲ့သဘာဝပေးထားတဲ့အမျိုးသမီးနဲ့ကိုက်ညီတဲ့အသွင်ကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မဒါပို့ပြီးတော့ထျောက်တယ်။ Authentic leadership ပေါ့နော
်။အဲ့လိုပေါ့နော်။အနောက်နိုင်ငံကအမျိုးသမီးဝါဒီတွေလိုမဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့ဒန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်ပေါင်တန်းလုပ်ဖို့ကြိုးစားတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့ပင်ကိုအည်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလက်ရောညီထွေရှိအောင်လုပ်တော့ပို့ပြီးထိရောက်တယ်ဆိုတဲ့ခါကျတော့ဘာများဥပမာပေးလို့ရမလဲရှင်သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အစမြတစ်မျိုးယောက်ျားလေးလုပ်တဲ့ဥစ္စာအားလုံးလုပ်နိုင်တယ်မစ်ရှင်ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သူများနည်းနည်းယောက်ျားနဲ့တစ်ခါလေကျရင်မတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထိရောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှိရင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ် ਨੇ top down ပေါ့နော်အဲ့ဒါကွာခြားတာအများသောအားဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်အများသောအားဖြင့်အမျိုးသားတွေကသူတို့ဘာသူတို့ခေါင်းထဲမှာစဉ်းစားသူတို့ဥစ္စာလုပ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြီးတော့ဒါပဲပြီးသွားတယ်နည်းနည်းလေးဒီကိုခေါင်းဆောင်ပြီးတော့လုပ်တယ်ဒါပေမဲ့အဲ့ဒီဒီကိုခေါင်းဆောင်ပြီးတော့လုပ်တဲ့အခါကျတော့ကိုက input ကလူတယောက်စာပဲရှိတယ်အဖွဲ့နဲ့စီးပြီးတော့လုပ်တဲ့အခါကျတော့ခေါင်းနေအများကြီးပါလာတဲ့အခါကျတော့ကိုလုပ်တဲ့ decision ကပို့ပြီးတော့ခိုင်မာတယ်ပို့ပြီးတော့ထိရောက်တာပေါ့နော်အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာတာဟုတ်ပြီ
ပုံမူကြီးဒေါက်တာမီမီဝင်းပတ်နဲ့တွေ့ဆုံမင်းမြန်ကအပိုင်းနှစ်ကိုရှေ့သတင်းပတ်မျိုးသမီးကန္တာမှာထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုဆက်လက်နားဆင်ရမယ့်သိပ္ပံနဲ့နည်းပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်။2018ခုနှစ်အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေအကြောင်းအမေရိကန်မျိုးသားအာဂါတာစူဇန်အဖွဲ့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးမှာပါ။ပထမဆုံး NASA ရဲ့2018ခုနှစ်အတွင်းသိပ္ပံဆိုင်ရာတိုးတက်မှုတွေကိုကြည့်ရအောင်ပါ
2018ခုနှစ်တည်းမှာအပြည်ပြည်ဆိုင်ရာအာကာသစခန်း International Space Station ပေါ်မှာသိပ္ပံသုတေသနပြုလုပ်ခဲ့တဲ့စမ်းသပ်မှုပေါင်း190ကျော်ပါတယ်အဲ့ဒီထဲမှာကမ္ဘာရာသီလူတိုင်းနာအစား Neutron Jet တွေလေ့လာတာ Abra Dark Matter ဆိုတဲ့အမှောင် drop ပေါ့နော်အဲ့ဒါတွေရှိမရှိလေ့လာတဲ့သုတေသနတွေအများကြီးပါပါတယ်အပြည်ပြည်ဆိုင်ရာအာကာသစခန်းမှာ Peggy Whitson ကအမျိုးသမီးအာဂါတာရေမှုအနေနဲ့288ရက်နေခဲ့ပြီးတော့အကြာဆုံးနေထိုင်ခဲ့တဲ့စံချိန်ကိုတင်ခဲ့ပါတယ
်။ NASA ကတခြားဂျိုရီစီကိုလွှတ်တင်ထားတဲ့ဂျိုလူတွေ2018ခုနှစ်မှာဘယ်အချိန်တွေရောက်နေပါပြီလဲ
။စနေဂျိုပေါ်ဝဲပြီးတော့တိတ်ပန့်အချက်လက်တွေပို့နေတဲ့ကက်ဆီနီဂျိုဒူဟာလောင်စာစွန့်အင်ပုံသွားတဲ့အတွက်ဂျိုဒူကိုစနေဂျိုပေါ်ကိုပြစ်ချလိုက်ပါတယ်။73နှစ်ကြာလောက်ခဲ့တဲ့အလုပ်ကအောင်မြင်စွာပြီးသွားပြီဆိုတဲ့အထိတ်မှန်နဲ့သူတို့ကြီးညာပါတယ်။နောက်တစ်ခုကတော့အင်ကာဂျိုစင်းရင်2019ခုနှစ်အရောက်လွတ်ဖို့အစဉ်အသင့်ပြင်နေကြလို့အင်ကာဂျိုပေါ်မှာ curiosity စိတ်ယုံလေးကယခုအချိန်မှာသိပ္ပံအချက်လက်များဆက်လက်ပြီးပို့ထည့်ရှိပါတယ်။ကဘာနဲ့လဆိုရင်မိုင်ယာ2000ခွဲပဲရှိပါတယ်။အာနေနဲ့ကဘာကြလို့ရှိရင်မိုင်ပေါင်း63တန်းဝေးပါတယ်။ဒီနေဆက်ကြဝလာရဲ့အစွန်းနဲ့ကဘာတော့မိုင်ပန်းထောင်ပေါင်း9000ကျော်ဝေးတဲ့ဟာမှာမှမိကြမယ်ထင်ပါတယ်ဒီ Voyager 1နှစ်လွန်ခဲ့တဲ့အနှစ်40လွှတ်လိုက်တဲ့အချိန်မှာရွှေနဲ့လှုပ်ထားတဲ့ဓာတ်ပြားလေးထည့်ပေးလိုက်ပါတယ်အဲ့ဓာတ်ပြားလေးထဲမှာဗမာလိုမင်္ဂလာပါလို့နှုတ်ခွန်းဆက်စကားလေးပါပါတယ်အဲ့တော့ဘဲအချိန်ဘဲနေရာမှာလူသားတွေလောက်မဟုတ်လို့ရှိရင်လူသားတွေတဲ့ပို့ပြီးအတိညာဉ်ရှိတဲ့တက်ရှိသရွာများဒီ Voyager 1နှစ်ကိုတွေ့ခဲ့လို့ထုတ်ကြည့်နိုင်တယ်ဆိုလို့ရှိရင်ဒီအတန်နေကြားမယ် Voyager ဂျိုဒူးနှစ်ခုကအခုဆိုလို့ရှိရင်နေဆက်ကြဝလာရဲ့အစွန်းကိုကျော်သွားပြီးတော့အခုတိုင်သိပ္ပံအချက်လက်များကိုပို့လျက်ရှိပါတယ်။ဒါအလွန်တရာမှကိုအောင်မြင်မှုတစ်ခုလို့ဆိုနိုင်ပါတယ်။နောက်တစ်ခုကတော့ Tesla ကားထုတ်တဲ့ကုမ္ပဏီဟာ SpaceX ဒုံးပျံတိဆောက်တာ15နှစ်ကြာခဲ့ပါပြီ။ อากาศเย็นมุ่งเสะสาสารีพิสิทธิ์เทปไล่เดอปายาดงยังยังปองซงเส้นมาราชีกระเอาไปกระโดดดงยังยูสุดเด่นเนี่ยฮะพี่ป้าสุดเด่นเนี่ยฮะยังว่าพี่มาตัวน้องอากูจะรับสุดเด่นอะไรเดดงยังอูมูลาสุดเด่นเนี่ยเส้นโบพี่ยังอูดามูพาวนี่ตะคุบอ่ะตาลีพี่ยังอูพี่ยังเทนัยเนี่ยลีพี่ยังอูดีเนี่ยเทมาเอาเมียนเนี่ยตัวต้องบิดาดงยังคนยูพี่ยังต้องลุยยาร์ป่ะนะสายน่าอุตส่าห์ซีเซนเดียร์เนี่ยสัจจะว่าอะไรจูเร่เด็กอ่ะจีรงจ้ ကျိုးတို့များလို့ပို့ဒီနှစ်စပြီးတော့စီဇန်နေပါပြီနောက်တစ်ခုကအာကာသယာဉ်မှုဆက်တဲ့ဥကိုဒီနှစ်ထဲမှာထပ်ပြီးတော့ရွေးထားပါတယ်နောက်ဆုံးတိဆောက်ထားတဲ့ space launch system ဆိုတဲ့ဒုံးမြန်ကြီးနဲ့လာဖို့စင်ဖို့ပထမဦးဆုံးရွေးချယ်ထားတာဖြစ်ပါတယ်ဒီအာကာသယာဉ်မှုတွေပဲနောက်ဆယ်နှစ်ဆန်ငါးနှစ်လောက်နေရင်အင်္ဂါဂျူပေါ်တွားဖို့အတွက်လည်းဖြစ်နိုင်ပါတယ် 2019မှာစေတုတေသနမှာလေးဖြတ်သွားပြီးတော့ကိုယ်လက်လှုပ်ရှားလို့မရတော့တဲ့အခြေအနေကိုပုံမှန်အတိုင်းပြန်လဲလှုပ်ရှားမှုရနိုင်တဲ့နည်းပညာကိုဒီနှစ်ထဲမှာစပြီးတော့စမ်းတတ်တာအောင်မြင်ပါပြီ။နောက်စေတုတေသနနည်းပညာမှာမျိုးရိုးဗီဇာအနေပါလာတဲ့ယောဂဝိညာဉ်ကိုကုဘုနည်းပညာတွေတိုးတက်လာပါတယ်။ကင်ဆာယောဂါတို့နှလုံးယောဂါတင်မဟုတ်ဘဲနဲ့ဗီဂန်ရဲ့ဝန်းနဲ့မှာရှိတဲ့ဒေတာလေးမှာယော ကျမ်းမာလာအောင်လုပ်တဲ့နည်းပညာကိုစပြီးစမ်းတာအောင်မြင်ပါပြီ။နောက်တစ်ခုကတော့တက်ရှိသရွားတွေတကူလုံးဘယ်လိုစောက်စားလဲဆိုတဲ့တက်ရှိသရွားစက်ကလစီတွေမြေပုံကိုဇီဝနည်းပညာရှင်တွေစတင်ပြီးတော့ရေးဆွဲမှာဖြစ်ပါတယ်။လူသားတွေနဲ့ကလစီပေါင်းက1000လေးလောက်ရှိပါတယ်။အဲ့ဒါကိုတစ်ခုချင်းစီကလစီဖွဲ့စည်းပုံတွေကိုတေးချာချာမြေပုံကြီးတစ်ခုလို့ဖြန့်ပြီးကြည့်လို့ရတဲ့ဟာကိုစပြီးတော့သူတို
ည်
အင်တာနက်ပေါ်မှာကျွန်တော်တို့ပစ္စည်းဝယ်တဲ့အခါငွေချေတဲ့စနစ်ကိုတယ်လီဖုန်းပေါ်ကနေဖြစ်ဖြစ်ကွန်ပျူတာပေါ်ကနေဖြစ်ဖြစ်ဝယ်တဲ့အခါဝယ်တဲ့လူရဲ့မျက်နှာပုံပန်းသဏ္ဍာန်မြင်မှတာလေငွေချေနိုင်တဲ့ဤပညာကိုစပြီးတော့တုံးကြည့်နေပါလေနောက်တစ်ခုကတော့ဆယ်လူလာဖုန်းဆယ်ဖီရိုက်တဲ့ပုံစံမျိုးလိုပဲကင်မရာတစ်မျိုးထွင်ပါတယ်ပတ်ပတ်လေမြင်ကွင်းတစ်ခုလုံးကိုရိုက်နိုင်တဲ့ကင်မရာကိုဒီနှစ်စပြီးတော့စမ်းပြီးတော့ရောင်းအောင်ရောင်းနေပါပြီနောက်တစ်ခုကတော့နေရောင်ကနေတရားစစ်တာထုတ်တဲ့ဆိုလာပြားတွေပေါ့နော်အဲ့ဒီဆိုလာပြားတွေကနေရောင်ကနေပြီးတော့တရားစစ်တာထုတ်နိုင်တဲ့ပမာဏအလွန်ကျွန်ရလို့ရှိရင်25ရာခိုင်နှုန်းပဲရပါတယ်ဘာလို့လဲဆိုနေရထုတ်တဲ့အနီးအောက်ရောင်ကြီးအဝေးဆုံးနေရာရောင်ကြီးတွေကြတဲ့အခါကျအပူရောင်ကြီးတွေဖြစ်တဲ့အတွက်အဲ့ဒီကနေပြီးတော့မှဒီတရားစစ်ဆွမ်းအင်ထုတ်လို့မရသေးပါဘူး90ရာခိုင်နှုန်းလောက်အထိတရားစစ်ဆွမ်းအင်ကိုတန်းပြောင်းနိုင်ဖို့အတွက်ကိုအခုနီးတစ်မျိုးထွင်ပါတယ်အနီးအောက်ရောင်ကြီးကနေအပူပြောင်းလိုက်မယ်အရန်ကိုပူလာတဲ့1000စင်တီဂရိတ်လောက်အထိကိုပူသွားတဲ့အထိအောင်လုပ်ပြီးတော့မှအဲ့ဒီအပူကနေပြီးတော့တရားစစ်ဆွမ်းအင်ကိုပြန်ပြီးတော့ပြောင်းလို့ရတဲ့နီးပညာပါအဲ့ဒီပစ္စည်းလေးတွေကကာဗွန်နီနိုကျူဘ်လို့ခေါ်ပါတယ်အဲ့ဒါလေးတွေနဲ့တရားစစ်ဓာတ်ထုတ်တဲ့ဆိုလာပြားကိုတီထွင်လို့ရပါပြီ
ကွန်ပျူတာကိုယ်တိုင်ကိုပရိုဂရမ်ကိုကိုရေးပြီးကိုလုပ်ကိုကိုလုပ်လာနိုင်ပါပြီ
အဝေးပြေးလမ်းမကြီးပေပေါ်မှာကုန်ကားကြီးတွေဆိုလို့ရှင်မောင်းတူမဲ့စမ်းတက်ပြီးတော့တီထွင်တာအောင်မြင်နေပါပြီ။လူတွေကကွန်ပျူတာရဲ့ program ကိုရေးပြီးတော့မှကွန်ပျူတာကိုအလုပ်လုပ်ခိုင်းပါတယ်။ကွန်ပျူတာကိုနိုင်ကသူ့ဟာသူ program ရေးပြီးအလုပ်လုပ်တယ်။အဲ့ဒါပေမှာအရေးကြီးတယ်လဲဆိုရင်ဒီခုနကုန်ကားကြီးတွေမောင်းတဲ့အခါရှေ့မှာကားတစ်ခုကဖြတ်ဝင်လိုက်တယ်ဆိုလို့ရှင်မတိုက်အောင်ချက်ချင်းဆုံးဖြတ်ရတယ်။ဝင်မတိုက်အောင်လာနေတဲ့ဟာကိုဘလို့လုံးဝမလဲဆိုတာကိုသူကိုယ်တိုင်စဉ်းစားပြီးတော့သူကိုယ်တိုင် program ပြန်ရေးပြီးတော့မှ तू ကမတိုက်အောင် break out မလားလမ်းကိုဖယ်မလားဆိုတဲ့ဟာကို तू ကစုံဖြတ်ချက်ချတာပေါ့နော်အဲ့ဒီဤပညာဒီနှစ်စအောင်မြင်လာပါပြီ
ဒီနှစ်ထဲမှာအစပြုလိုက်တဲ့ထူးခြားတဲ့တိုးတက်မှုတစ်ခုကတော့အပေါ်ဆုံးဖြစ်တဲ့ hydrogen ဓာတ်ဝင်ကိုအခဲဖြစ်အောင်စမ်းသပ်နိုင်ရတာပါ
ဟာဗတ်တက်ကတော့ယူပဗေဒနဲ့ဓာတုဗေဒတိပ္ပံပညာရှင်အဖွဲ့ကအပေါ်ဆုံးအနုမြူဖြစ်တဲ့ hydrogen ဓာတ်ငွေကိုအခဲသဘာဝဖြစ်အောင်ဒီ microscope အောက်မှာပြုလုပ်နိုင်ခဲ့တဲ့တချိန်ကြာလို့ရှင်အလွန်တရာသုံးဝင်မယ်လို့ပြောလင့်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်တိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်
တခင်မျိုးသက်စီစဉ်ထုတ်လွှင့်ပေးနေတဲ့တိတ်ပံတဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ
Syria နဲ့ Iran နိုင်ငံတွေမှာ ISIS Islamic စစ်သွေးကြွားတွေရဲ့အခမ်းအနားဟာ တမန်အဖြစ်သာရှိနေတော့မှာပါ ဒါပေမဲ့ သူတို့ဆက်လက်ရှင်တန်နေဖို့အတွက်အထက်လျောက်ကြိုးပမ်းနေကြမှာဖြစ်ပါတယ် အရေးကြီးတာကတော့ သူတို့ပြန်ပြီးတော့စုဖွဲ့နိုင်ခွင့်မပေးဖို့နဲ့ တခြားနေရာတစ်ခုမှာပြန်ပေါ်ပေါက်မလာစေဖို့ဖြစ်ပါတယ် လုံခြုံစိတ်ချစွာခိုးလုံနေထိုင်ခွင့်ရတဲ့အကြမ်းဖက်အဖွဲ့အစည်းတွေဟာ ကဘာအနှံ့သူတို့ရဲ့အကြမ်းဖက်လုပ်ငန်းတွေကိုဖျက်ချနိုင်တယ်လို့ကျွန်တော်တို့ရဲ့အမိမြင်နဲ့ကျွန်တော်တို့ရဲ့မဟာမိတ်တွေကိုတိုက်ခိုက်လာနိုင်ပါတယ်။နိုင်11ဖြစ်ရအပါဝင်1996ခုနှစ်တည်းအတွင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အယ်ခိုင်ဒါအကြမ်းဖက်အဖွဲ့ရဲ့လုပ်ရက်တွေကိုကျွန်တော်တို့မြင်တွေ့ခဲ့ရပြီးဖြစ်ပါတယ်။အလားတူမကြာခင်ကဆိုရင်လည်းအီရတ်နိုင်ငံနဲ့ဆီးရ
American Vidal Zoo, a teludo, Nangayaye, a Pudre Comedy, a Shimama, Fiocha Kivare. D. Chajao, American Vidal Zoo, Yap Africa Marshide, Lopo Cambet, Nanganine, let Webido, Didarin, Soya, Ochomune, Lanquare, Niarima, a jump at the Mari, Wayo, Melo Chanel, Losan Nivare. Yap Africa Mar, a jump at Puazidi, Chinchamu, Yonese would do. Nune, Dire, Dambirigo. Swansong in Shila Bune, a jumper mutexi, drunchemu Shila, Losong, Pinivare. Africa got Lopo can bet Dambi Ule, American Pidanzue, a cunigo, Mikosia Maluvene, a jumper warago, Kurain, Tepianene, Swan in Shila, Genoduga, Losong, Piluvarelu, Tamati, Celesca, Pivare. American Pidanzua, Messuining and ye, a jumper Yazwe Murigo, Sonsasi, Diaswesu ye. Seeing Sophia Yi, Sashi Darima, Swanson Yi, Dula, Losong, Pinivale. The Rinchella Digo, Miawe Biro, Tandiashi, Jamper, Tamari, Dwala Muri, Yatan Dwa, Neza, Lunio Yi, Dote, Komu, Saradigo, Losong, Pinivale. Genodo, Jubamuga, a Sonyamu, a Jamper, Osuri, Dwe, Ludis Suzamurine, a Jamper, Yusarigo, Hantabu, Chibale. Genodo Nine, Uyobaga, Mesuri, the Char Lopo, Kamedie, Pubong, Sanya Murine. ဒီကျိုးဝတ်မှုကိုအကောင့်ထဲပေါ်နေတာပါအမေရိကန်ပြည်တော်စုအနေနဲ့ပစ္စည်းကိရိယာတွေအရင်မြစ်တွေအများပြားကိုအသုံးပြုပြီးတော့မြောက်အာဖရိကကအစိုးရအနေနဲ့ကြဲကြဲပြန့်ပြန့်လှုပ်ဆောင်နေပါတယ်ကျွန်တော်တို့ရဲ့လေ့ကျင့်သင်တန်းတွေအရင်မြစ်တွေကိုအကြံဖက်သမားတွေရဲ့စစ်စင်ရေးတွေကိုဟန်တာဖို့အကြံဖက်သမားတွေလို့တန်တရားရှိသူတွေကိုယုံတင်တရားစွဲဆိုဖို့နဲ့နေဆက်နေနမိတ်တွေကိုကာကွယ်ဖို့ဖြစ
ကိုတင်ပြလို့ကြည်ပါပြီ
။အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ဒီကနေ့နှစ်ဖက်စီစဉ်ဆုံးသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်မရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့သမ္မတတက်တန်းကာလပထမနှစ်အတွင်းအကြီးမားဆုံးအောင်မြင်မှုဖြစ်တဲ့အခွန်စနစ်ပြောင်းလဲတဲ့ဥပဒေကိုတောကြနေကလက်မှတ်ရေးထိုးအတည်ပြုလိုက်ပါတယ်ဒေါ်လာ 1.5 ထရီလီယံရှော့ကောက်မဲ့ဒီဥပဒေကိုအားလည်းရက်အတွက်ဖလော်ရီဒါပြည်နယ်ကိုမတော်ရောက်ခင်မှာပဲဝါရှင်တန်မှာလက်မှတ်ရေးထိုးလိုက်တာပါခရစ်စမတ်မတိုင်ခင်မှာဒီအခွန်ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခြင်းနေခဲ့တာလို့လည်းသူကပြောပါတယ်သူကိုဂရိမတီတဲ့လူလို့ပြောမှမျိုးကိုမလိုလားပဲအခုတော့သူပေးထားတဲ့ဂရိအတိုင်းလုပ်ခဲ့ပြီလို့သတင်းတောက်တွေကပြောပါတယ်ဒီမိုကရက်လက်တော်အမတ်တွေကတော့ဒီအခွန်စနစ်သစ်ဟာချမ်းသာတဲ့လူရန်းစားတွေအတွက်သာအကျိုးရှိမှာဖြစ်ပြီးလူမှုအတွက်တော့တိတ်ထူးခြားမှာမဟုတ်ဘူးလို့ပြစ်တင်ဝေဖန်ခဲ့ပါတယ်နျူကလ িয়ার နဲ့ပယ်ရင်းတဲ့ဒုံးကျည်ဆန္ဒမှုတွေကြောင့်မြောက်ကိုရီးယားဆွေရပေါ်ကုလသမဂ္ဂလွန်ခြုံရေးကောင်စီကပိတ်ဆို့တန်ခတ်မှုသစ်တင်းကြီးတညွတ်သေးထပ်မံချမှတ်လိုက်ပါတယ်အရင်တုန်းကလိုပဲမြောက်ကိုရီးယားဆွေရရဲ့ရန်လိုတဲ့ဆောင်ရွက်မှုတွေနဲ့ကိုက်ညီတဲ့နိုင်ငံတကာပိတ်ဆို့တန်ခတ်မှုတွေကိုဆက်ချမှတ်သွားမှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟဲလီကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကိုညွှန်ညွှန်းပြောဆိုခဲ့ပါတယ်ဒီနေ့အတွင်းချမှတ်ခဲ့တဲ့ပိတ်ဆို့တန်ခတ်မှု၃ခုပေါ်ခြေခံပြီးတော့အခုအဆိုပြုချက်တစ်ကိုထပ်မံချမှတ်လိုက်တာလည်းဖြစ်ပါတယ်ခရစ်စမတ်နေ့မှာဆန်ဖရန်စစ္စကိုကနိုင်ငံခြားခီးသွားတွေအလားများတဲ့နေရာမှာတိုက်ခိုက်ဖို့စီစဉ်နေတယ်ဆိုပြီးတော့အမေရိကန်အမျိုးသားတဦးကို FBI အမေရိကန်ထောက်လှမ်းရေးဌာနကဖမ်းဆီးခဲ့ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မိုဒက်စတိုကအသက်26နှစ်အရွယ်ရှိသူကိုဒီသတင်းပတ်အစောပိုင်းမှာပဲဖမ်းဆီးခဲ့တယ်လို့ FBI ကတောက်ကြနေ့မှာကြေညာခဲ့ပါတယ်။
စနေနေ့မနက်ခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုအောင်အောင်ကြေညာပေးခဲ့တာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့အရင်ဦးတခုဖြစ်ပါတယ်ရှင်ညနေဘက်6:00နာရီခွဲကနေ8:00နာရီထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းတူမီတာ10.9လေးဇက်တိတူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ဗီဒီယိုတော်တော်ရှင်များနဲ့တို့ကမြန်မ
This program has come to you from the Voice of America, Washington.